ျင်သစ်တောင်ပိုင်းနီးစ်မြို့မှာလူသုံးဦးကိုတည်စေတဲ့ဓားသမားဟာအသက်22နှစ်အရွယ်တူနီရှားနိုင်ငံသားဘရာဟင်အော်ဆာအော်ဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ်သူဟာစက်တင်ဘာလတုန်းကအီတလီနိုင်ငံလမ်ပီဒိုဆာကျွန်းကိုလှေနဲ့ရောက်လာတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်ပြင်သစ်နိုင်ငံကိုဒီလအစောပိုင်းတည်းမှာရောက်လာတာပါသူဟာစစ်သွေးကြောဆင်းရဲတဲ့မှာမပါသလိုပြင်သစ်ထောက်လန်းရင်းတွေအဆောင်ကြီးခံရသူတူလည်းမဟုတ်ဘူးလို့ရိုက်တာသတင်းမှာဖော်ပြပါတယ်အခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲလို့ရတခုဖြစ်သတ်မှတ်ပြီးပြင်သစ်အစိုးရကလုံခြုံရေးအဆင့်ကိုအမြင့်ဆုံးအဖြစ်မြင့်တင်သတ်မှတ်လိုက်ပါတယ်နီးစ်ကနော်ထရဒမ်ဘုရားကျောင်းထဲမှာနှစ်ဦးတပ်ခံရတာဖြစ်ပြီးနောက်တစ်ဦးကဘုရားကျောင်းထဲကနေဒဏ်ရာနဲ့ထွက်ပြေးပြီးမကြခင်မှာပဲတည်ဆုံးခဲ့တာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာချက်သက်ပြင်းနေဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကချက်သက်ပြင်းနေတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General strongly condemns the heinous attack.
နီးစ်မြို့ကနော်ထရဒမ်ဘုရားကျောင်းမှာဒီကနေ့ဖြစ်ပေါ်တဲ့အလွန်တရာဆက်စပ်ပွဲကောင်းတဲ့တိုက်ခိုက်မှုအတွက်အတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုံချကြောင်းပြောသွားတာပါ။တေဆုံးအသူရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့ကုလသမဂ္ဂအနေနဲ့ပြင်းထန်အဆိုးအနယ်ရောပြည်သူတွေနဲ့ပါတသားတည်းရှိမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီလိုတိုက်ခိုက်ခံရမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့အတွက်ကျတဲ့ပြည်နေမှာပဲတောင်းဆိုလိုက်ပါတယ်